မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲပထမဆုံးပြည်တွင်းကူးစက်သူ၂ယောက်ရန်ကုန်မြို့ကဇီဝကကိုဗစ်ကူးသရေးစင်တာမှာကူးသမှုခံယူနေပါတယ်။ဒီမတိုင်ခင်ကအများပြည်သူသွားလာတဲ့နေရာတွေကိုသူတို့သွားခဲ့ကြပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်မှုမလွယ်လာဘူးလို့ကိုဗစ်လူနာနေရာကိုကူညီပေးနေသူကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတချို့နေရာတွေမှာလူအများအပြားကိုဗစ်ကူးစက်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလောင်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်သူအတည်ပြုလူနာ86ယောက်ရှိတဲ့အထက်မှာ2ယောက်ကပြည်တွင်းမှာပထမဆုံးကူးစက်တာဖြစ်ပါတယ်။နိုင်ငံခြားကပြန်လာသူတွေထက်က Omicron ပိုးကူးနေတဲ့ COVID အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့တဲ့မိသားစုဝင်တွေဖြစ်တယ်လို့ကျန်းမာရေးဌာနကဇန်နဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ Omicron အတည်ပြုလေယာဉ်မောင်းတစ်ယောက်ရဲ့မိသားစုတွေကိုဆေးစစ်ရာကအမေနဲ့အဖွားဖြစ်သူတို့မှလည်း Omicron ပိုးကူးစက်နေတာတွေ့ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်ပသိမ်ညွတ်သုံးလမ်းမှာနေထိုင်တဲ့အဲ့ဒီ Omicron အတည်ပြုလူနာ၂ယောက်ကိုတင်ငန်းကျွန်းမြို့နယ်တူဝနာမှာရှိတဲ့ဇီဝကကုသရေးစင်တာကိုတနင်္ဂနွေနေ့ကပို့ဆောင်ပေးခဲ့တယ်လို့ကုညီဆောင်ရွက်ပေးခဲ့သူသူကပြောပါတယ်။အဲ့ဒီ၂ယောက်စလုံးအများပြည်သူသွားလာတဲ့နေရာတွေကိုသွားထားတာရှိပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်ဖို့ခက်တယ်လို့သူကပြောပါတယ်။၂ယ
ောက်လုံးညီတော်ဆန်းပါပါတယ်ခင်ဗျာ။၂ယောက်လုံးကာရီထိုးပြီးသားပါဗျာ။အဲ့တော့နည်းနည်းဟိုဟာအချင်းကြီးကောင်းပါတယ်။ဘာလို့လဲနည်းနည်းတော့ဖြတ်တာပေါ့။ဘာလို့လဲဆိုတော့ဟိုသူတို့ကသူတို့ဟို public area ကိုကြားရတာတွေလည်းရှိတယ်။ Now secondary zone တက်ခေါ်မှာပေါ့နော်။အဲ့လိုနည်းနည်းဆိုင်နေပေါ့နည်းနည်းတော့ဟိုသက်သာရှိလောက်မယ်ရှင်တွေက
။ယောဂပိုးရှိသူတွေကို COVID ကုသရေးစင်တာမှာတိချခွဲကုသပေးနေပေမဲ့လို့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့နည်းလမ်းတွေနဲ့စီမင်းတွေကိုတော့လမ်းထဲမှာအထူးတလဲချမှတ်ထားတာမျိုးမရှိဘူးလို့ကရက်လမ်းမှာနေသူကအခုလိုပြောပါတယ်
။အခုကတော့အခွားနဲ့အနေနဲ့တော့ဒီရတော့ရခေါ်ပါရဲ့။အကောင်ကြီးကလေမကြီးအကောင်ကြီးကဟာလေရင်ကွင်းကွာရန်တီးမှာထားရတယ်။ကူးရတော့ဘယ်လိုပြရမလဲ။လေရင်ကွင်းရောက်တော့ဆစ်လိုက်တော့တွေ့တယ်။တွေ့ပြီးတော့ဒီမှာလည်းအခုဒီကဲရက်တည်းကဖြစ်တာတွေ့တော့အမှဆစ်လိုက်တော့အလုံးလုံးဖြစ်တယ်ပြောရမယ
်။ COVID တတိယလိုင်းပြင်းထန်ခဲ့တဲ့အချိန်တုန်းကကူးစက်သေဆုံးခဲ့သူများခဲ့တဲ့မြန်မာနိုင်ငံမှာ Omicron အနေနဲ့သတိရှိဖို့ကိုလည်းကြမ္မာရေးတာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။တချိန်ထဲမှာပဲပိုဝန်တန်းတက်ကတော့ဖောင်ကြီးမှာတက်ရောက်နေတဲ့တင်နန်းသား112ဦးမှာအဆုလိုက်အပြုံလိုက်ယောဂပိုးတွေ့ရှိတယ်လို့အခြေခံပညာဦးစီးဌာနကပြည်ခဲ့တဲ့တောက်ကြနေတဲ့ကရဲဆွဲနဲ့ထုတ်ပြန်တဲ့စာတစောင်းလူမှုကွန်ရက်ပေါ်မှာပေါပေါက်ခဲ့ပါတယ်။လူမှုကွန်ရက်မှာအဲ့ဒီသတင်းပြန့်နှံ့ခဲ့ပြီးတဲ့နောက်ပိုဝန်တန်းတက်ကတော့အောက်မြမပြည်မှာယောဂပိုးတွေ့ရှိတဲ့တက်ခွဲနမူနာ45ခုမှာ Omicron ပိုးမပါဘူးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ရှိခိုင်ပြည်နယ်တဲကစစ်တွေမြို့မှာလဲပြေးခုံပြေးအားကစားသမားရှိဦးမှာကိုဗစ်ကရောဂါကူးစက်နေတာဆေးစစ်တွေ့ရှိခဲ့ပါတယ်။သူတို့ရှစ်ယောက်ကိုဆေးရုံကြီးမှာတီးခြားထားပေမဲ့သူတို့မှာတွေ့ရှိတဲ့ပိုးက Delta COVID ပိုးလား Omicron COVID ပိုးလားဆိုတာအတိအကျမသိရသေးဘူးလို့ရှိခိုင်ပြည် COVID စောင့်ကြည့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ခေါင်းနဲ့ပတ်သက်ပြီးတော့တရင်းနေပါတော့မကြားသေးတော့ဘူး။ဒီရောဂါကနောက်နေတော့ပြီဆိုရင်ဒီကနေ့ကိုဗစ်ပိုးရောပေါ်ဆလာတာရှိရပါတော့ဒီကာလမှာတော့ဘာကြီးစီပေါ်ရေးကျမရဲ့ပညာရေးလူမှုရေးအစားအနေနဲ့အခက်အခဲတွေရှိနေနေလေဟိုပေါ့ကိုကိုကိုမပေါ်မရဒါပိုးပေါင်းနေတော့ကျွန်တော်တို့မြင်ပါတော့မြင်တာပေါ့နော်
မြန်မာနိုင်ငံမှာ Omicron COVID ရောဂါပိုးကူးစက်ခံရသူတွေရှိနေချိန်မှာစစ်ကောင်စီရဲ့ COVID ကရောဂါကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကတော့ကရောဂါညွှန်ကြားချက်တွေကိုအခုလကုန်တဲ့အထိဆက်ပြီးတော့လိုက်နာကြဖို့တတိပေးထားပါတယ်။ဒါအပြင်ပြည်ပလေကြောင်းခီးစင်တွေကိုလည်းပြန်လည်ခွင့်မပြုသေးပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့ရောက်လာသူတွေကိုတော့ COVID ရောဂါပိုးရှိမရှိတက်ကွယ်စစ်ဆေးနေပြီး Quarantine ကန့်သတ်ချက်တွေကိုလည်းလိုအပ်သလိုတိုးမြင့်ဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်နေပါတယ်။ပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုသတိထားလိုက်နာကြဖို့ပရာဟိတကူညီဆောင်ရွက်ပေးနေသူတွေကလည်းတိုက်တွန်းနေကြပါတယ်။